ရရှင်များရှင်အခုလိုပိန်မလှတဲ့ဆိုတဲ့ခင်မျိုးမှာပါမုတ်ပေါ်မှာရွှေဝါရောင်ထောပတ်ကိုတုပ်စားဖို့ဝင်လေးတဲ့ခေတ်ဖြစ်လာပါပြီထောပတ်ထဲမှာကိုလက်စထရောသမာအဆီနှစ်တွေအလွန်များလို့စိုးရိမ်ကြတဲ့အခြေအနေကြောင့်ဖြစ်ပါတယ်ကျန်းမာရေးကြောင့်ပေါ့ရှင်ထောပတ်ဟာတစ်ချိန်လုံးကတော့အမေရိကန်မိသားစုစပွဲမှာအမြဲမပါတော့ဘူးပေါ့ဒါပေမဲ့နေ့စဉ်သုံး EDM နဲ့ဘန်စကားတွေမှာတော့နေရာယူလျက်ရှိသေးပါပဲဒီနေ့တွေပထမဦးဆုံးရှင်းပြခြင်းနဲ့ EDM အသုံးကတော့
Bread and Butter
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက BREAD Bread ပါမို့ AND and နေ BUTTER Butter ထောပါဒါရိုက်ဒီပဲကတော့ပါမို့နဲ့ထောပါပေါ့ရှင် EDM သဘောကတော့အသက်ရှင်နေထိုင်ဖို့အခြေခံလိုအပ်ချက်ကိုဆိုလိုတာဖြစ်ပါတယ် bread ကတော့ကျမတို့မြန်မာမှာတော့ထမင်းပေါ့ရှင်ထမင်းအိုးကွဲတယ်ဆိုရင်နေ့စဉ်စားတောက်ဖို့စရိတ်အခက်ခဲရှိတဲ့သဘောပေါ့အလုပ်ပြုတ်လို့ဖြစ်စီပေါ့ရှင်ဒါကြောင့်မလို့တခါတလေကို့ဝင်ငွေကိုလည်း bread and butter လို့တင်စားသုံးလို့ရှိပါတယ်ဒီသုံးနေပတ်သက်လို့ George Groupie တဲ့ဥမာကိုနားဆင်ကြည့်ကြရအောင
် cooking hamburger at the McDonald'sIs not the job I expected to get with my degree in business administration. But at least it's my bread and butter until I find a job that suits my education better.
McDonald's စားသောက်ဆိုင်မှာအတညာပတ်မှုလုပ်ပေးရတာကျွန်တော်ရထားတဲ့စီးပွားရေးစီမံခန့်ခွဲမှုပညာပွဲနေတော့မကိုက်ညီဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ပညာနဲ့ပိုသိမြတ်တဲ့အလို့မရခင်မှာကျွန်တော်တို့အနည်းဆုံးတော့ထမင်းနှပ်မှအောင်စားရမယ်ဝင်ငွေရစီတဲ့အလို့ပေါ့ဗျာလို့အထည်ပေးရပါတယ်အခုဒုတိယတင်ပြမယ့် idiom အသုံးကတော့
butter fingers
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက butter fingers butter fingers ပေါ့လုံးကောက်ဒီပဲကတော့ထောပတ်ပေးနေတဲ့လက်ချောင်းပေါ့ရှင်ဒီလိုပေးနေတဲ့အတွေ့ပစ္စည်းတစ်ခုကိုကိုကင်တွေ့ရမှာလက်မမြဲပဲလွတ်ကျလွယ်တဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့လေ butter fingers ဆိုတဲ့ idiom အသုံးကတော့ကိုရှာတီမရှာတီကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is a rocket scientist and is supposed to be smart. But you ought to see what a butter fingers he is out around the house. For instance,If I ask him to wash the dishes, he's sure to drop a dish or a cup.
John ha, rocket dung bian san ya, tik bian pinya shin tu u phit de twe chang. Lu do phit ya me lo yu sa ja ma ba. Da ba me ain ne ma ro be lauk taung shat de le so da myin si jin la de. U ma de khu pyo ya me so yin tu ko ba gan sei khain lai yin de ge be ba gan de long ba gan chat ka ro kwe bo da pi mi do lo de bi ya ba de.နောက်ထပ်တင်ပြမယ့် idiom အသုံးကတော့
to butter up
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက butter butter up butter up တမန်အဖြစ်တော့ထောပါလို့ဒီပြရတဲ့ butter ကိုနာအဖြစ်အသုံးပြုတာဖြစ်ပါတယ်။ဒါပေမဲ့ to butter up idiom စကားစုမှာတော့ butter ကိုကရိယာဖြစ် up ဆိုတဲ့ preposition ဆိုတဲ့ဝိပတ်နဲ့တွဲသုံးထားတာဖြစ်ပါတယ်။ပန်းစကားအဖြစ်တော့အခွင့်အရေးလိုချင်တဲ့မျက်နှာလှုပ်တဲ့သဘောမြောက်ပင့်ပြောဆိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Everybody in the office is busy trying to butter up Julia. Since the word came out, she'll be promoted to vice president.
Julia ဟာဒုတိယအကြီးအကဲဖြစ်ရာထူးတက်တော်မယ်လို့သတင်းထွက်လာခရေကရုံးတဲ့ကလူတိုင်းကသူ့ကိုဝိုင်းပြီးမျက်နှာလုံနေကြတာအလုတ်ကိုရှုပ်နေတာပဲဗျာလို့အထည်ပေးရပါတယ်ခုနောက်ဆုံးတင်ပြမယ် button နဲ့ပတ်သက်တဲ့ idiom အသုံးကတော့
butter ball
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက butter butter ball ball butter ကတော့ထောပါ ball လာတော့အလုံးပေါ့ရှင်တနည်းအားဖြင့်တော့အစီအစိတ်စားတာများရင်ဘာဖြစ်လာသလဲဆိုတာကိုဒီစကားလုံးကအဖြေပေးတာပါပဲဝလာတာပေါ့နောက်တစ်ခုကဘောလုံးလို့အဓိပ္ပာယ်ရတဲ့ဘောကိုကျမတို့မြန်မာမှာဝနေတာဘောလုံးကြနေတာပဲဝနေတဲ့လူလိုက်ရင်ဘောလုံးကြီးလှိမ့်လာနေပြီလို့လည်းပြောလို့ရှိတာကြားမှုပါတယ်ဒါကြောင့်လုံးနေအောင်ဝချောင်းတင်စားပြောဆိုရင် butter ball ဆိုတဲ့ဘန်စကားကိုသုံးလို့ရှိပါတယ် ကျမတို့မြန်မာမှာတော့အမျိုးသမီးတွေလုံးနေအောင်ဝါနေရွှေလုံးလို့ခေါ်သလိုပေါ့အမျိုးသားကြတော့ကိုတုတ်ဖြိုးတို့ကိုစင်ပေါက်တို့ဖိုးပွားရုပ်တို့ပေါ့ရှင်ဒီဘတ်တာဘောအသုံးစကားနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss really needs to go on a diet and get some exercise. All that rich food he loves to eat is turning him into a real butterball.
ကျွန်တော်တို့ဆရာသမားအစားလျှော်စားပြီးလေ့ကျင့်ခန်းလေးပါလေယူဖို့လိုနေပြီဗျာအစီအစိမ်တွေစားကောင်းတိုင်းစားနေလို့ဆရာသမားလည်းတဖြည်းဖြည်းဝါလုံးလာပြီလို့အတိအပြေရပါတယ်ခုတော်ရရှင်မြတ်ကိုဒီသတင်းပတ်တွေတင်ပြခဲ့တဲ့ဘတ်တန်နဲ့ပတ်သက်တဲ့ idiom အသုံးတွေကတော့
bread and butter butterfingers butter up butterball
တို့ဖြစ်ကြပါတယ်နောက်တဲ့နှစ်ပါခုလိုချီမျိုးမှာလေနောက်ထပ် idiom အသုံးတွေကိုကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်